ကိုဝါလုံးနဲ့ကိုချော်ဆိုးတို့နှစ်ဦးရဲ့အမှုကိုမနေ့က28ကြိမ်မြောက်ရုံးကျင်းမှာတရားလိုဘက်ကနောက်ဆုံးတက်တေကိုစစ်ဆေးခဲ့တာဖြစ်ပြီးလာမယ့်ဇူလိုင်လ2ရက်နေ့မှာတော့နှစ်ဖက်ရှင်းတွေကစွဲချက်တင်တင့်မတင်တင့်ရှောက်လဲချက်ပြီးတော့တရားရုံးကဆုံးချက်ချက်ချမှာပါဒီအကြောင်းစုံကိုတော့ဒေါက်ခင်မျိုးတက်ကဆက်ပြီးပြောပြမှာပါရှင
်နိုင်ငံတော်အစိုးရဒီဝက်ချက်အဥပဒေအမှတ်3နဲ့ပြီးခဲ့တဲ့ဒီဇင်ဘာလကအဖမ်းခံခဲ့ပြီးစွဲချက်တင်လာခံရတဲ့ Righteous တရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတနင်္လာနေ့မှာရန်ကုန်မြောက်ပိုင်းခရင်တရားရုံးမှာရုံးထုတ်ခဲ့ပြီးတရားလိုပြတက်တည်ရတဲ့ကနောက်ဆုံးကြောက်ဖြစ်တဲ့မှုကင်းတပ်ဖွဲ့ရဲမှုတင်ဝင်းမောင်ကိုဆစ်ဆီးခဲ့တာဖြစ်ပါလေရဲမှုတင်ဝင်းမောင်ဟာ Righteous တရင်တော်မျိုးကိုဆစ်ဆီးရမှာရဲဘက်ကနေပါဝင်နေသူပါတနင်္လာနေ့တရားရုံးမှာဆင်းမင်းစံအတွင်းသူကတခြားတက်တည်အားလုံးရဲ့ထွက်ဆိုချက်တွေကိုမိတူကူးခဲ့ကြောင်းနဲ့ဒီလိုကူးယူတာဟာစစ်ဆေးအရာရှိတဦးအနေနဲ့အမှုအကြောင်းကိုပို့ပြီးတည်ကျင်လာကြောင်းကိုထေချာခဲ့တာပါရဲမှုတယောက်ရဲ့အခုလိုလှုပ်ဆောင်မှုဟာရဲတွေလိုက်နာဖို့အတွက်တတ်မှတ်ထားတဲ့မြန်မာနိုင်ငံရဲလက်ဆွဲပါအချက်တွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီတက်တည်ဟာယုံကြည်ရတဲ့တက်တည်မဟုတ်ဘူးလို့သတင်းတော်ဆိုရဲ့ရှေ့နေဥက္ကမောင်စိုးကပြောပါတယ်ဒီနှစ်ဇန်နဝါရီလကလေးကစစ်ဆေးခဲ့တဲ့ဒီမှုဟာ6လကျော်လာခြင်းပြင်မဲ့အခုထိတရားလိုဘက်ကတက်တည်ကောင်းကောင်းမပြနိုင်ခဲ့ဘူးလို့ကိုဝါလုံးကတနင်္လာနေ့ရုံးချင်းပြီးမှသတင်းတောက်တွေကိုပြောပါတယ
်ဒီနေ့ထိအောင်ဟိုတက်တည်တွေနဲ့ပတ်သက်ပြီးတော့အခုဒီနေ့အမှုစစ်ထွက်ထွက်သွားတဲ့အထဲမှာလည်းပဲကျွန်တော်တို့ဒီစာရွက်စာတမ်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုရရှိခဲ့တယ်ဆိုတာဟောင်းလဲသူတို့တက်တည်ပြနိုင်ခြင်းမရှိပါဘူးကျွန်တော်တို့လက်ထက်ကိုဘယ်လိုရရှိစေခဲ့တယ်ဆိုတာလဲသူတို့တက်တည်မပြနိုင်ဘူး
သတင်းတောက်နှစ်ဦးအဖမ်းခံရပြီးအောင်ဒီကြီးစစ်ကြောရေးစခန်းမှာနှစ်ပတ်အစ်စစ်ခံခဲ့ရတယ်လို့သူတို့ရဲ့လူရတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အမှန်တမ်းသိစေချင်တယ်လို့လည်းကိုဝါလုံးကပြောပါတယ
်။ကျွန်တော်တို့ကိုအောင်ဒီကြီးစခန်းမှာထိန်းသိမ်းခြင်းမလုပ်ခဲ့ဘူးဆိုပြီးတော့သူတို့ပြောပါတယ်။ဒါကတော့ကျွန်တော်တို့ကိုယ်တိုင်နှစ်ပတ်တိတိစစ်ကြောရေးစခန်းမှာဟိုနေဖို့နဲ့အများကြီးမေးခံခဲ့ရတယ်။ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကျွန်တော်တို့စစ်ကြောရေးစခန်းမှာပြောခဲ့ဆိုခဲ့ရတာရှိတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုနိုင်ငံတော်အစိုးရကိုအထူးသဖြင့်ဒီနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကိုကျွန်တော်သိစေချင်ပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာကလူတက်မှုကိုဖော်ထုတ်ဖို့အတွက်ကြိုးစားခဲ့တဲ့ Righteous တရင်တော်နှစ်ဦးဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမနေ့ကဒီဇင်ဘာ7ရက်နေ့ညပိုင်းမှာရခိုင်ရေးဆွေးနွေးပွဲလက်ဝဲတွေ့မှုနဲ့နိုင်ငံတော်စုဝတ်ချက်ဥပဒေအရဖမ်းဆီးတရားဆွဲဆိုတာခံရတာပါပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒုရဲမှုမိုးရံနိုင်ကကိုဝါလုံးနဲ့တွေ့ဆုံမှုအထက်ရရှိနိုင်တဲ့အမိန့်ပေးခဲ့ပြီးတရင်တော်တွေကိုထောင်ချဆင်ဖမ်းမှုလုပ်ခဲ့တာဖြစ်ကြောင်းထပ်ဆိုခဲ့တာပါဒါကိုရဲရရှိနိုင်တဲ့မဟုတ်မှန်ကြောင်းညှင်းဆုပ်ခဲ့တဲ့အတွက်ဒုရဲမှုမိုးရံနိုင်ဟာတရားရုံးထပ်ဆိုပြီးမှပဲရဲစီခန်းချုပ်ဖောက်မှုနဲ့ထောင်ဒဏ်တစ်နှစ်ကျခံခဲ့ရပါတယ်အမှုမှာတရားလူပြတ်သက်တည်25ဦးရှိတဲ့ထဲကဒုရဲမှုမိုးရံနိုင်ပြီးရင်နောက်ထပ်ဆိုရမယ်တက်ချက်ကြီးချင်မောင်လင်းလာရောက်ထက်ဆူမှာကိုအများကစောင့်မျှော်နေကြတာပါဒါပေမဲ့သူ့ကိုရဲတပ်ဖွဲ့ကနေအပြီးပိုင်ထုတ်လိုက်တယ်လို့ရဲတပ်ဖွဲ့ရဲမှုချုပ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တက်တေထွက်ဖို့မလာရောက်ခဲ့တဲ့ဒုတက်ချက်ချင်မောင်လင်းကိုတရားလိုဘက်ကသူ့ရဲ့တက်တေဖြစ်နေဖယ်ရှားခဲ့တယ်လို့သတင်းတောက်နှုတ်ရဲ့ရှင်းနေဦးတန်းစောအောင်ကပြောပါတယ်တရားလိုပြတက်တေ25ဦးရဲ့ကတက်ချက်ကြီးချင်မောင်လင်းအပါအဝင်3ဦးကိုဖယ်ရှားခဲ့တဲ့အတွက်ကျန်တဲ့22ဦးရဲ့မှာတနင်္လာနေ့ကတရားရုံးမှာထွက်ဆိုတဲ့ရဲမှုတင်ဝင်းမောင်ဟာနောက်ဆုံးတက်ပြီးဖြစ်ပါတယ်။တက်ပြီးအားလုံးရဲ့ထွက်ဆိုချက်တွေရပြီးမှုလာမယ့်ဇူလိုင်လ2ရက်နေ့မှာတော့အမှုကိုဆွဲချက်တင်တဲ့မတင်တဲ့နှစ်ဖက်ရှိနေပြီးရှောင်လင်းချက်ပေးပြီးရင်တရားရုံးတရားသူကြီးကလည်းဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ Righteous တင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဇူလ17ရက်နေ့မှာပဲ One Wall Media အဖွဲ့က2018ခုနှစ်အတွက်နိုင်ငံတကာသတင်းသမားစုကိုချိန်ပြင်လိုက်တယ်လို့ Society of Publishers in Asia Super အဖွဲ့ကလည်းလူမှုဝန်ဆောင်မှုသတင်းသမားစုကိုချိန်ပြင်ခဲ့ပါတယ်